အာဖရိကခီးစဉ်အစအနေနဲ့တောင်အာဖရိကကိုရောက်ရှိလာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုလက်ခံတွေ့ဆုံခဲ့တဲ့တောင်အာဖရိကရဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာဝန်ကြီးနာလာဒီပန်တော်ကအနောက်နိုင်ငံတွေဟာအာဖရိကအပေါ်မှာတခါတရံမောက်မာပြီးတော့အနိုင်ကျင့်တယ်လို့စွပ်စွဲလိုက်ပါတယ်။ယူကရိန်းအရေးတရုတ်အစ္စရေးနဲ့ပါလက်စတိုင်းအရေးတို့မှာတောင်အာဖရိကရဲ့ရှုမြင်ချက်ကအမေရိကန်နဲ့မတူကွဲပြားတယ်ဆိုတာကိုတောင်အာဖရိကဝန်ကြီးပန်တာကအရှင်းရှင်းလင်းပြသလိုက်တာဖြစ်ပါတယ်။ Pretoria ကနေ Kate Ballett ပြောပြတဲ့သတင်းဆောင်မကတော့မတင်ငင်ထိုက်ကပြောပြထားပါတယ်ရှင်
။တောင်အာဖရိကနိုင်ငံမြို့တော်မှာလုပ်တဲ့ပူးတွေသတင်းစာရှင်းလင်းပွဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Blinken ကသူ့ရဲ့အာဖရိကသုံးနိုင်ငံခီးစဉ်ဟာဒေတာရင်းမှာတရုတ်နဲ့ရုရှားအစိုးရပိုပြီးဩစာလွှမ်းမိုးလာတာကိုတံပြန်ချိန်ညှိဖို့မဟုတ်ဘူးလို့အလေးအနက်ပြောပါတယ်။ပြီးခဲ့တဲ့လတုန်းကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့လာရောက်ခဲ့ပြီးနောက်မှာဒေတာရင်းမှာတရုတ်နဲ့ရုရှားပိုပြီးဩစာကြီးလာတယ်လို့အများကခန့်မှန်းပြောဆိုထားကြတာပါ။
Our commitment to a stronger partnership
အာဖရိကနဲ့ပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မာအားကောင်းရေးကျွန်တော်တို့ရဲ့ပိုင်းပြတ်ချက်ဟာဆိုရင်တခြားသူတွေကိုဖယ်ထုတ်ဖို့ကြိုးစားမှုမဟုတ်ပါဘူး
။ယူကရိန်းအပေါ်အမေရိကန်ရဲ့ထောက်ခံမှုအနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကရုရှားရဲ့ယူကရိန်းကျူးကျော်စစ်ဟာဆိုရင်နိုင်ငံတကာစည်းမျဉ်းအလုံးကိုဆန့်ကျင်မှုဖြစ်တယ်လို့ပြောပါတယ်။ BRIC အဖွဲ့ဝင်မိတ်ဖက်ဖြစ်တဲ့ရုရှားနဲ့ပဋိပက္ခရေးမှာတော့တောင်အာဖရိကကဘက်မလိုက်ရပ်တည်နေဆဲဖြစ်ပြီးဒီကိစ္စကိုကုလသမဂ္ဂမှာမဲခွဲတာလဲမဲမပေးခဲ့ပါဘူး။ဒါပေမဲ့လည်းတောင်အာဖရိကအနေနဲ့စစ်ကိုဆက်ဆုပ်ပြီးပြည်ပခအဆုံးသတ်တာကိုတွေ့မြင်လို့ကြောင်းဝန်ကြီးပန်တော့ကပြောပါတယ်။ဒါပေမဲ့နိုင်ငံတကာအနေနဲ့မတူညီတဲ့ပြည်ပခတွေမှာတခါတရံချင်းကပ်မှုမတူညီတာတွေကြောင့်နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာအဆိုးမြင်စေတယ်လို့လည်းသူမကပြောပါတယ်။ပါလက်စတိုင်းတွေရဲ့အတိဒုက္ခကိုသူမကရည်ညွှန်းပါတယ်။
Just as much as the people of Ukraine deserve their territory and freedom.
Ukraine ပြည်သူတွေအနေနဲ့သူတို့ပိုင်းနဲ့နေမြင်တဲ့လွတ်လပ်ခွင့်နဲ့ထိုက်တန်တယ်လို့ပဲ Palestine ပြည်သူတွေလည်းသူတို့ပိုင်းနဲ့လွတ်လပ်ခွင့်နဲ့ထိုက်တန်ပါတယ်။ Ukraine ပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေကိုကျမတို့ရပ်တည်တယ်လို့ Palestine ပြည်သူတွေအတွက်လည်းတန်းတူစိုးရင်ပူပန်သင့်ပါတယ်။တရားမျှတတဲ့ချင်းကပ်မှုမျိုးတော့ကျမတို့မတွေ့ရသေးပါဘူး
။ Blinken ထံကမဟုတ်ပေမဲ့လည်းအနောက်နိုင်ငံတချို့ကUkraine အရေးမူဝါဒကိုချိန်ညှိဖို့အတွက်ဖိအားပေးတာနဲ့ကြုံခဲ့ရတယ်လို့လည်းပန်တော့ကထပ်လောင်းပြောပါတယ်။ Ukraine ရေးမှာသဘောထားခွဲတဲ့အာဖရိကနိုင်ငံတွေကိုအပြစ်ပေးမယ်လို့ရအဖြစ်အာဖရိကနိုင်ငံတချို့ကရှုမြင်ထားကြတဲ့အမေရိကန်ရဲ့အာဖရိကဒေသရင်းရုရှားရဲ့ဆောင်ရွက်ချက်တွေကိုတံပြန်တဲ့ဥပဒေကိုလည်းသူမကဝေဖန်လိုပုံရှားပါတယ်။
But in terms of our interaction with some of our partners in Europe and elsewhere
ဒါလုံးမလားမလုပ်ဘူးလားဆိုရဲဥရောပနဲ့တခြားသောမိတ်ဖက်တို့မှာမောက်မာအနိုင်ကျင့်တဲ့သဘောထားလည်းရှိနေပါတယ်။အမေရိကန်အောက်လွှတ်တော်ကမကြာခင်အတီးပြုတ်လိုက်တဲ့ဥပဒေဟာဆိုရင်လေစိတ်မသက်မသာဖြစ်စရာဥပဒေတစ်ခုအဖြစ်ကျမတို့ရှုမြင်ပါတယ်
။သတင်းစာရှင်းလင်းပွဲမှာပန်တော့ရဲ့ပွင့်လင်းတဲ့မှတ်ချက်တွေဟာဆိုရင်အမေရိကန်နဲ့တောင်အာဖရိကကြားဒီကဘိတ်ဆွေးနွေးပွဲဟာတိတ်ပြီးအချိန်အနည်းခက်ခက်ခဲခဲဖြစ်ခဲ့မယ်ဆိုတာကိုပြသနေတာဖြစ်တယ်လို့အမေရိကန်လေးလာရေးဆိုင်ရာအာဖရိကစင်တာရဲ့ညွှန်ကြားရေးမှူးဘော့ဝီဂီဆာကပြောပါတယ်
။ I think the US is attempting to figure out
တောင်အာဖရိကကိုအမေရိကန်ဘက်ကပါလာအောင်အမေရိကန်ကစ조사ဝင်ရပြီးတောင်အာဖရိကဘက်ကမလိုက်လျောတာလို့ကျွန်တော်ကတော့ယူဆပါတယ
်။ရာသီဥတုပြောင်းလဲမှုကုန်သွယ်ရေးကျန်းမာရေးနဲ့ရိတ်ခါမလုံလောက်မှုတို့လိုအရေးကိစ္စတွေကိုအဓိကထားမဲ့စာဟာရာတေကန်ဒါယတောင်ပိုင်းအာဖရိကဒေသဆိုင်ရာအမေရိကန်ရဲ့မဟာဗျူဟာသစ်ကိုစတင်မှုအတွေ့ပရီတိုရီးယားမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရောက်ရှိနေတာပါ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလူစီရဲ့ထိုင်ဝမ်ခီးစဉ်အပေါ်မှာတရုတ်အစိုးရဘက်ကပြင်းပြင်းထန်ထန်တုံ့ပြန်တာကိုလည်းဝန်ကြီးဘလင်ကင်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာဝေဖန်ခဲ့ပါတယ်။ထိုင်ဝမ်ရင်းနဲ့ပတ်သက်လို့တော့တောင်အာဖရိကဝန်ကြီးပန်ဒေါကတီးတံမှတ်ချက်မပေးပါဘူး။ဒါပေမဲ့လည်းတရုတ်နဲ့အမေရိကန်ကြားကပဋိပက္ခမှာတောင်အာဖရိကအနေနဲ့ဘက်မလိုက်လို့ဘူးလို့ပြောဆိုခဲ့ပါတယ်ရှင်။